HNC အသင်းတော်ရဲ့မိသားစုဝင်များအားလုံးမင်္ဂလာပါထို့တူပဲ HNC အသင်းတော်ရဲ့ online worship service အစီအစဉ်မှာလာရောက်ပါဝင်ကြတဲ့ဓမ္မမိတ်ဆွေညီကိုမွန်တော်များအရောက်တိုင်းကိုဖျားသခင်အထူးကောင်းကြီးပေးပါစေကျွန်တော်တို့မျှော်လင့်တောင်းတတဲ့နှုတ်ကပတ်တော်ကိုအပိုင်ရပြီးမှအရောက်တိုင်းကိုဖျားသခင်ကပြန်လွတ်ပါစေသာသမီတို့ရဲ့ဝิญဉင်ခွန်အားသာသမီတို့ဝิญဉင်လွတ်မြောက်ခြင်းဝิญဉ်ကျမ်းမာခြင်းဝิญဉ်ကောင်းကြီးမြောက်များစွာရတည်တည်ဒီကနေ့ညနော်ပါဝင်လာတဲ့သူအရောက်တိုင်းပေါ်မှာဖခင်ကသူ့ရဲ့ဝิญဉ်တော်ရဲ့တကူအဖြစ်ဝิญဉ်တော်ရဲ့ဖွင့်ပြခြင်းအဖြစ်အရောက်တိုင်းကိုဖခင်အထူးကောင်းကြီးပေးပါစေအာမင်ဒီနေ့ရွေးချယ်ထားတဲ့နှုတ်ကပတ်တော်လေးကိုရှိဦးစွာဖတ်ကြားခြင်းနဲ့ဟေရှာယအနာဂတိကျမ်းအခန်းကြီး40အငယ်31ထာဝရဘုရားကိုထာဝရဘုရားကိုမျှော်လင့်တော်သူတို့မူကားအားပြည့်ကြလိမ့်မည်အာမင်ရွှေလင်းတကဲ့သို့မိမိတို့အတောင်ကိုအသစ်ပြုပြင်ကြလိမ့်မည်။အာမင်။ပြည်တော်လည်းမပင်မန်းခီးသွားသောအခါမမောရကြ။အာမင်။အာမင်။နှုတ်ကပတ်တော်ကောင်းကြီးမင်္ဂလာအရောက်တိုင်းပေါ်မှာတည့်ရောက်ပါစေ။ရွှေလင်းတလို့ပြောတဲ့အခါမှာအဓိကဆိုလိုရင်းကတခြားကျွန်တော်တို့ဒီ translation တခြားအနက်ဖွင့်တဲ့ကျမ်းစာတွေမှာကျွန်တော်တေချာပြန်ကြည့်မယ်ဆိုရင်ဆိုလိုရင်းအဓိပ္ပာယ်ကကျွန်တော်လင်းယုံကိုဆိုလိုတာဖြစ်ပြီးတော့ရွှေလင်းယုံကဲ့သို့ကျွန်တော်တို့ယုံကြည်သူကိုနှိုင်းထားတာဖြစ်တယ်ရွှေလင်းယုံလို့ပြောတဲ့အခါမှာကျွန်တော်တို့ကလင်းယုံလူမျိုးကြီးเนาะမျိုးလုံးတွေပို့ပြီးတော့တောက်ပလာမှာလားမျိုးလုံးတွေပို့ပြူးလာမှာလားလက်သေးချေသေးတွေထွက်လာမှာလားတောင်ပန်ကြီးတွေထွက်လာမှာလားဆိုပြီးတော့အဲ့ဒီမြင်ရတဲ့ကျွန်တော်တို့ physical မြင်ရတဲ့လက္ခဏာမဟုတ်ဘဲနဲ့ကျွန်တော်တို့လင်းယုံမှာရှိတဲ့ဝိသေသလက္ခဏာတွေကကျွန်တော်တို့ယုံကြည်သူအသက်တာမှာရှိတယ်ဆိုပြီးကျွန်တော်တို့ဒါ၍နားလည်အောင်ခိုင်းခိုင်းပုံပြထားတာဖြစ်တယ်ကျွန်တော်တို့ရဲ့အသက်တာကိုဘုရားသခင်ကနော်အမြင့်ကိုပြန်တန်းစေချင်တာဖြစ်တယ်။လောကအရာတွေမှာပဲကျွန်တော်တို့နော်ရှုပ်ထွေးနေတာမျိုးမဟုတ်ဘဲနဲ့ရွှေလင်းယုံကဲ့သို့ကျွန်တော်တို့အထက်အရက်ကိုသာမြောက်ကြည့်ပြီးတော့ရွှေလင်းယုံကဲ့သို့ပြဿနာတွေ့တဲ့အခါမှာပြဿနာရဲ့အထက်ကိုပြန်တက်သွားနိုင်သည့်အထိပြဿနာရဲ့အထက်မှာရှိတဲ့ဘုရားသခင်ကိုအားကိုးပြီးတော့ပြဿနာတွေကိုအောင်မြင်ကျော်လွှားတဲ့နေ့စဉ်အသက်တာရရှိစီလိုတဲ့အကြောင်းမလို့ဒီနှုတ်ကပတ်တော်အားဖြင့်ကျွန်တော်တို့ကိုဘုရားသခင်ကတွန်တင်နေတာဖြစ်တယ်အတိပေးနေတာဒတိပေးနေတာဖြစ်တယ်နှုတ်ကပတ်တော်ကိုအပိုင်ရနိုင်ဖို့ရောက်တိုင်းဖတ်သခင်ကောင်းရင်ပြပါစေဟုတ်ပြီကျွန်တော်တို့လင်းယုံရဲ့အသက်တာလို့ပြောတဲ့အခါမှာရွှေလင်းယုံဆိုတော့ဒီနေရာမှာကျွန်တော်ကိုယ်တိုင်ခွန်အားပြန်ယူမိတဲ့အရာကတော့စာရေးစရာဒီကျမ်းစာကိုရေးတဲ့ဟေရှာယကြီးရဲ့ဆိုလိုရင်းအတိတ်ပဲကနော်လင်းယုံငယ်ဟုတ်လားပေါက်ပြီးခါစားလင်းယုံငယ်ကိုအဓိကဆိုလိုတာမဟုတ်ဘဲနဲ့ရွှေလင်းယုံလို့ပြောတဲ့အခါမှာရွှေဆိုတာကျွန်တော်တို့နားလေတလို့ဆိုရင်တော့အနှစ်50เนาะဆိုတော့တကယ်ရင့်ကျက်ပြီးသားရင့်ကျက်ပြီးသားရွှေလင်းယုံရဲ့အတ္တတာမှာရှိထားတဲ့လျှင်မြန်ခြင်းတန်မာခြင်းเนาะအမြင့်ဆူးရှခြင်းဆိုတော့တကယ်အွယ်ရောက်ပြီးသားပြည့်စုံပြီးသားရွှေလင်းယုံရဲ့အတ္တတာကိုကျွန်တော်တို့ရရှိဖွယ်အတွက်ရည်ရွယ်တာဖြစ်တယ်ဆိုတော့ကြီးထွားရင့်ကျက်ခြင်းလို့ပြောတဲ့အခါမှာကျွန်တော်နေချင်းညချင်းကျွန်တော်တို့ရောက်ရှိသွားတဲ့အရာမဟုတ်ဘူးကြီးထွားရင့်ကျက်ချင်းဆိုတာကျွန်တော်တို့တစ်လနေပြီးရင်ကြီးထွားရင့်ကျက်တာလားဒါမှမဟုတ်တစ်နှစ်နေပြီးရင်လားဒါမှမဟုတ်ရင်လည်း3-4နှစ်နေပြီးရင်ယုံကြည်သူအသက်တာကကြီးထွားရင့်ကျက်ချင်းလို့ခေါ်သလားဆိုပြီးတော့နှစ်အပိုင်းခြားနှစ်အကန့်အသက်နဲ့လည်းမသက်ဆိုင်ပဲနဲ့တကယ်ကြီးထွားရင့်ကျက်ချင်းဆိုတာတူဦးချင်းနဲ့သက်ဆိုင်တာဖြစ်တယ်ဘုရားသခင်ကကျွန်တော်တူဦးချင်းကိုဟာမေးတဲ့သင်ခန်းစာစစ်တဲ့စာဝန်ပွဲတွေအပေါ်မှာကျွန်တော်တို့ခံယူသလောက်ကျွန်တော်တို့ကသင်ယူသလောက်ဖျက်ခင်ပေးတဲ့သင်ခန်းစာတွေအပေါ်မှာကျွန်တော်တို့ကြည်ညက်သလောက်ကျွန်တော်အသက်တာကကြီးထွားရင့်ကျက်လာတာဖြစ်တယ်အဲ့ဒါကြောင့်မလို့နေ့စဉ်ဖျက်ခင်ကျွန်တော်တို့ကိုပေးတဲ့သင်ခန်းစာအပေါ်မှာနေ့စဉ်မှန်မှန်ကျွန်တော်တို့အောင်မြင်ကျော်လွှားနိုင်တဲ့အသက်တာကိုလည်းဝิญတော်ဖျက်ကမဆပီးသားဖြစ်တယ်နေ့စဉ်ကျွန်တော်ဖျက်ခင်ပေးတဲ့သင်ခန်းစာတွေအောင်မြင်ကြီးထွားပြီးတော့ကျော်လွန်ပြီးတော့ဖျားသခင်ရောက်စီလိုတဲ့တကယ်ကြီးထွားရင်ကျက်တဲ့ရွှေလင်းယုံအသက်တာကိုရောက်ဖွယ်အတွက်ရောက်တိုင်းကိုဖျားသခင်အထူးကောင်းကြီးပေးပါစေ။နောက်ထပ်နှုတ်ကပတ်တော်တစ်ပိုက်ကကျွန်တော်တို့တမန်တော်အခန်းကြီး12အငယ်1နဲ့6ထဲမှာရှင်ပေတရုရဲ့အသက်တာဖြစ်တယ်။ကျွန်တော်အနေငယ်လေးဖတ်သွားခြင်းနဲ့ထိုအခါဟေရုမင်းကြီးသည်တင်းဝင်သူအချို့တို့ကိုညှင်းဆဲခြင်းကစီရင်၍ယောဟန်၏အကူဖြစ်သောယာကုပ်ကိုဓာတ်နဲ့ကုတ်မြတ်ကြ၏။ဆိုတော့ကျွန်တော်ဆက်အသေးစိတ်မှဖတ်တော့ဘူးဒီအရာမှာဘာကိုအဓိကပြောမိမောင်းထိုးပြသွားတယ်လဲဆိုတော့ယောဟန်၏အကူယာကုပ်သူတို့ဓာတ်နဲ့ကုတ်မြက်လိုက်တယ်ဟေရိုမင်းကြီးရဲ့เนาะအပေါင်းပါတွေကဓာတ်နဲ့ကုတ်မြက်လိုက်တယ်ပြီးရင်ယောပေတရုကိုလည်းဖမ်းထားတယ်တဘောကเนาะကျွန်တော်တို့ဒီယာကုပ်ယောဟန်ရဲ့အကိုယာကုပ်ထောင်ထဲမှာဖမ်းဆီးခံရတယ်ပေတရု ထောင်ထဲမှာဖန်ဆီးခံရတာတခြားအကြောင်းမဟုတ်ဘူးနဲ့ဒီဧဝံဂေလိတရားခရစ်တော်ရဲ့ဧဝံဂေလိတရားကိုဟောလို့ပြောလို့ဆိုတော့ပြစ်မှုကြောင့်မလို့ဖန်ခံရတာဖြစ်တယ်ဆိုတော့ပထမတစ်ယောက်ယာကုပ်ကတော့ဓာတ်နဲ့ကွက်မြက်ခံရပြီနောက်တစ်ယောက်ဘသူအလှည့်ဖြစ်မလဲပေတရုအလှည့်ဖြစ်တယ်တဘောကတော့နော်ကျွန်တော်တို့ယာကုပ်ကိုဓာတ်နဲ့ကွက်မြက်ပြီးရင်နောက်တစ်ရက်မှာနော်အဇုမပွဲနေ့တို့၌တဖန်ထက်၍ပေတရုကိုဖန်ဆီးပြီးမှပတ္တခပွဲတွင်လွန်လျင်လူများတို့ကိုထုတ်ပေးမိအကြံနှင့်အဆောက်အအောင်သုတေရဲ့တကြိတ်6ယောက်တို့၌အပ်၍ထောင်ထဲ၌လောင်ထား၏သဘောကပတ္တခပွဲလွန်တဲ့အခါကျရင်တတ်မယ်ဆိုတဲ့သဘောဖြစ်တယ်အသက်ခံရမဲ့ပေတရုကထောင်ထဲမှာအကျဉ်းနေရစဉ်တွင်တင်းဝင်သူတို့သည်သူ့အဖို့ကြိုးစား၍ဖျားသခင်ကိုဆုတောင်းပတနာပြုကြ၏ပေတရုသည်ရိုမင်းထုတ်ခါနေညအချိန်တွင်တန်ကြိုးနှစ်စင်းနှင့်ချီနှောင်ချင်းကိုခံလျက်สุติเยเนี่ยเราอเลไนไอ้เปี่ยวล้วยสรอตะแกจี้ทวายิ้งแจ็จชิงอัตตตาโหเราบาเนี่ยเราหน้าเลี่ยงหน่ายลงยาตะเลยสรเราปยัตนาอปอมาเราบโลต่งเปลี่ยนตะเลยสรไอ้อย่าก็เราทินตาเมนตาชื่อไหนเนี่ยจี้ทวายิ้งแจ็จชิงแล้วเราก็คันอยู่เลยเดี๋ยวเราที่โกเตยก็มาติติจี้เนี่ยเนาะตรุท่องแท้มาสรเปียดิเราหนีได้ปုံมันหนีเองรู้တော့อาคันนี่บาดิก็แลကျွန်တော်တန့်ရှင်းတက်ရက်နေမှာမဟုတ်ဘူးနဲ့အနက်အသက်တွေရှိနိုင်တယ်ကျွန်တော်ရိုက်နှက်တာလည်းခံအောင်ခံရနိုင်တယ်ထောင်ထဲမှာဆိုတော့ဘလော့အချင်းနေစိုးမလဲဆိုတော့မသိဘူးမနဲ့ဖြန်ဆိုတော့မသေးချဘူးတစ်ဖက်ခါဆိုလည်းမသေးချဘူးဘယ်ချင်းတို့အသက်အန်ဒီရဆုံးရှုံးရမလဲဆိုရင်ကျင်းထဲကြက်ထဲတကယ်ကိုနော်လီမွန်တိုင်းထန်နေတဲ့အသက်တာလိုမျိုးရှိနိုင်တော့ညာလဲနော်ရှင်ပီတရူကြီးကအဲ့ဒီထောင်ထဲမှာအိပ်ပျော်ရတဲ့အိပ်ပျော်နေတဲ့နှစ်ချိုက်ဆိုအိပ်ပျော်နေတယ်ဘလော့ထိများသူ့အသက်တာကကြီးထွားရင်းကျက်တဲ့အသက်တာဖြစ်တယ်လဲဆိုတော့ကျွန်တော်တို့ချင်ရှားစွာတွေ့မြင်နိုင်တာဖြစ်တယ်ကျွန်တော်ယုံကြည်သူအသက်တာလဲထိုကဲ့သို့เนาะပြဿနာမရှိဘူးဆိုတဲ့အာမျိုးမဟုတ်ဘဲနဲ့ပြဿနာရှိတယ်ဒါပေမဲ့အဲ့ပြဿနာရဲ့အထက်မှာကျွန်တော်တို့ညင်ဝတ်စွာနေတတ်နိုင်ဖို့ဒီကနေ့ကျွန်တော်အလုံးကိုခွန်အားပေးချင်တာဖြစ်တယ်နှုတ်ကပတ်အပြင်ခွန်အားပေးချင်တာဖြစ်တယ်ဟုတ်ပြီကျွန်တော်ဖြည်းဖြည်းချင်းကျွန်တော်တို့အဆင့်၃ခုလေးကျွန်တော်ဖျားသခင်ပေါ်ပြတယ်လို့ကျွန်တော်ခွန်အားယူတယ်လို့ပြင်ဆင်ထားတဲ့အရာတို့ဖြစ်တယ်ကျွန်တော်နေ့စဉ်တကယ်ကြီးထွားရင့်ကျက်တဲ့เนาะရွှေလင်းယုံကဲ့သို့golden eagle ပေါ့နော်ရှင်လေးအောင်လို့ကျွန်တော်ပြောတဲ့ခါမှာကထာနေကျွန်တော်ပြောသလိုပဲငယ်ရွယ်တဲ့ရှင်လေးယုံပြောချင်တာမဟုတ်ဘူးတကယ်ကြီးထွားရင့်ကျက်ပြီးသားရှင်လေးယုံရဲ့အသက်တာကိုဖျားသိခင်ကကျွန်တော်တို့ကိုရောက်စီလိုတဲ့ခါမှာဘယ်လိုပုံစံမျိုးနဲ့ကျွန်တော်တို့ကြီးထွားရင့်ကျက်စေမလဲဆိုတော့နံပါတ်1တစ်ချက်ကကျွန်တော်တို့ရှင်လေးယုံတွေဟာလင်းယုံတတော်များဟာနော်အသက်ရှင်တဲ့အစာတွေကိုပဲသူတို့စားတာဖြစ်တယ်အသက်ရှင်တဲ့အစာတွေပဲစားတာဖြစ်တယ်သေပြီးသားနော်ပုတ်ပြီးသားနော်အဲ့လိုအစာစားတွေမစားဘူးတို့ယုံကြည်သူအသက်တာမှာလဲရှင်လင်းယုံကဲ့သို့ကျွန်တော်တို့နှိုင်းတဲ့အခါမှာဘုရားသခင်ကျွန်တော်တို့အသက်တာကိုအသက်ရှင်တဲ့အစားအစာတွေစားစေလိုတာဖြစ်တယ်။ခန္ဓာအသက်ရှင်ဖို့အတွက်တခုတည်းမဟုတ်ဘဲနဲ့ကျွန်တော်ဝိညာဉ်အတွက်အသက်ဖြစ်စေမဲ့အစားအစာတွေနေ့စဉ်စားသုံးဖွင့်အတွက်လိုအပ်တယ်။နေ့စဉ်စားသုံးဖွင့်အတွက်လိုအပ်တယ်။ဘုရားသခင်ကနော်ယေရှုခရစ်တော်အဖေကျွန်တော်တို့ကိုနော်ဆူတောင်းတဲ့နည်းလေးသင်ပေးတယ်။အသက်မွေးလောက်သောအစာကိုနေ့တိုင်းနေ့စဉ်နေ့ရက်စဉ်တိုင်းပေးသနာတော်မူပါကျွန်တော်နေ့တိုင်းเนาะအသက်ရှင်တဲ့အစာကိုစားဖို့လိုအပ်တယ်လူတယောက်မှာအာရုံ၅ပါးရှိတယ်လို့ကျွန်တော်စားဖတ်ဘူးတယ်သုံးသပ်မိတယ်မှန်လဲမှန်လဲကျွန်တော်တို့အာရုံ၅ပါးလို့ပြောတဲ့အခါမှာအမြင်အာရုံရှိတယ်အကြားအာရုံရှိတယ်အမြင်အကြားအနံ့ရှိတယ်အနံ့အာရုံရှိတယ်เนาะအယတာရှားရဲ့အာရုံရှိတယ်အထည်အတွေ့ဒီငါအာယုံ၅ပါးကเนาะကျွန်တော်ဗစက်တစ်ခုပဲကျွန်တော်စားနေရမှာမဟုတ်ဘူးအဲ့ဒီအာယုံ၅ပါးကနေ့စဉ်ကျွန်တော်တို့အသက်တာအแทးကိုဝင်ရောက်စားသုံးစေတဲ့เนาะအရာ၅ပါးဖြစ်တယ်မျက်စိအစာကြွေးတာလို့เนาะကျွန်တော်လူငယ်တွေနားလည်မယ်ကျွန်တော်တို့လည်းနားလည်တယ်မျက်စိအစာကြွေးတယ်မျက်စိပဒါဒဖြစ်အောင်မျက်စိအစာကြွေးတယ်နားပဒါဒဖြစ်အောင်ကျွန်တော်တို့တီးဒူရီယာတွေနားထောင်တယ်အာဒီသချင်းတန်တော့အရန်ခွန်အားဖြစ်စေတယ်အချားအာယုံအမြင်အာယုံအနက်အရမ်းမွေးတဲ့အနက်ရောက်တဲ့ခါမှာအနက်ရလာတဲ့ခါကျွန်တော်တို့ရဲ့စိတ်ခံစားချက်တွေပြောင်းလဲတယ်အရမ်းမွေးတဲ့ပန်းရနက်တွေနော်အရမ်းမွေးတဲ့ဟင်းချက်အနက်တွေရလာတဲ့ခါကျွန်တော်တို့ဘိုက်ပူစားသလိုခံစားရတယ်အရသာဒါတော့အထူးပြောစရာမလိုဘူးအလုံးနားလေပြီးသားဖြစ်တယ်ကောင်းတဲ့အစားစားဆိုကျွန်တော်ကြိုက်ရတယ်အရသာအထီအတွေ့နော်လက်ချင်းကင်တာပဲဗျာဘာမှဖြစ်ပါဘူးမထင်ပါနဲ့ကျွန်တော်တို့အဲ့ဒီအထီအတွေ့လေးတွေကကျွန်တော်တို့ပခုံးလေးဖတ်တာပဲဗျာမလုတ်ပါနဲ့အဲ့ဒီအထီးတွေ့တွေကကျွန်တော်တို့အသက်ရှင်တဲ့အစားအစာမဟုတ်ဘူးဆိုရင်ဝိညာဉ်နဲ့မသက်ဆိုင်တဲ့လောကအစာတွေဖြစ်မယ်ဆိုရင်အဲ့ဒီအထီးတွေ့လေးကလည်းမိတ်ဆွေဘဝဆွဲချစရာအကြောင်းဖြစ်စေနိုင်တဲ့အစိတ်တင့်တဲ့အစာတွေဖြစ်ပါတယ် နားလည်နေဝေရောက်တိုင်းဖတ်သင်ကောင်းပြပါစေလူငယ်များလက်ချင်းကင်တာပဲဗျာဘာမှဖြစ်ပါဘူးမထင်မှလည်းထိုအရာကသင်အဝိညာဉ်အစာမဟုတ်ဘူးဆိုရင်မထိမတွေ့မကင်မတွေ့ပါနဲ့ဖျားသခင်ရဲ့ကျွန်တော်တို့ကိုအသက်ရှင်တဲ့အစာနော်ကျွန်တော်အသက်တာကိုအသက်ဖြစ်စေမဲ့အစာကျွန်တော်တို့ဗာဇက်ကားတွေကြည့်နေတယ်လေဘယ်ဗီဒီယိုတွေကျွန်တော်ကြည့်နေတယ်လေကျွန်တော်တို့နော်ဇလန်းကြည့်အပြစ်လို့ကျွန်တော်ပြောတာမဟုတ်ဘဲနဲ့ကျွန်တော်ဝိညာဉ်အတွက်အသက်ရှင်တဲ့အစာတွေကိုကျွန်တော်ကြည်နေခြင်းပင်လျင်ထိုအရာကကျွန်တော်အထဲကိုဝင်ရောက်နေရယူပြီးတော့ကျွန်တော်တို့နော်ကျမ်းမာရေးချုပ်တဲ့သွားစေနိုင်တယ်ဆိုတော့မှန်ကန်တဲ့အစာတွေကျွန်တော်စားရအောင်အသက်ရှင်တဲ့အစာတွေကိုမျက်စိအစာကျွေးရအောင်အသက်ရှင်တဲ့နော်အတန်တွေကိုနားထောင်ရအောင်အသက်ရှင်တဲ့အနတ်အရတာတွေကိုကျွန်တော်တို့နမ်းရအောင်မွေးရအောင်ကျွန်တော်အသက်တာအပြင်လဲမွေးပြန့်စေရအောင်အသက်ရှင်တဲ့နော်ဝိညာဉ်အတွက်အသက်ရှင်မဲ့အစာတွေကိုနေ့စဉ်စားရအောင်ဆိုတော့အားလုံးတည်ပြီးသားဖြစ်တော်ညာလဲနေ့စဉ်ကျန်းစာမှန်မှန်ဖတ်ရအောင်နည်းနည်းစောနေမွေးမိုးမချုပ်ခင် sorry နေမထွက်ခင်နည်းနည်းစောစောကျွန်တော်တို့ဖျားသခင်မျက်နှာရှာရအောင်အော်ကိုရောဒီနေ့တအားလုံးကျွန်တော်ရဲ့အသက်မွေးလောက်တော့အစာကိုပေးပါဝိညာဉ်အသက်မွေးလောက်တော့အစာကိုပေးပါနေ့စဉ်ကျွန်တော်တို့နော်အသက်မုတ်ဒီဟုသောခရစ်တော်အားဖြင့်ခရစ်တော်ထဲမှာရှိသောအသက်မုတ်အသက်ရည်ကိုနေ့စဉ်မှန်မှန်စားသုံးခြင်းအပြင်မိတ်ဆွေအသက်တာကြီးထွားရင့်ကျက်ဖို့ရန်အတွက်မိတ်ဆွေရဲ့နော်အတိအမြင်နော်အမြင်အကြာအနတ်အရတာအထီးတွေ့တွေကိုမှန်ကန်စွာအသက်ရှင်တဲ့အစားအစာတွေပဲစားသုံးစေနိုင်ဖို့အရောက်တိုင်းဖခင်ခင်ကောင်းရင်ပြပါစေမိတ်ဆွေအသက်တာကိုဖခင်ကကြီးထွားရင့်ကျက်လာစေလာတဲ့အခါမှာအတိုက်ထဲမှာနေ့စဉ်အစာကျွေးကျွေးကျွေးကျွေးတဲ့လင်းုံငယ်လေးအသက်တာအချိန်တန်ပြီလို့သူ့ရဲ့မိခင်ကြီးကဆုံးဖြတ်လာတဲ့အခါမှာမဘလို့တလဲကျွန်တော်တို့တရားဟောရကျမ်းအခန်းကြီး32အငယ်17မှာရွှေလင်းတသည်အတိုက်ကိုမှွေလျက်သားငယ်တို့အပေါ်မှာလှုပ်ရှားလျက်အတောင်တို့ကိုဖြန့်လျက်သားငယ်တို့ကိုယူ၍မိမိအတောင်တို့ဖြင့်ဆောင်တကဲ့သို့အတိုက်ကိုစတင်ပြီးတော့မှွေနှောက်နေတာကပတ်ဝန်းကျင်ကတခြားလူမုံမနဲ့ဒီမိခင်ရွှေလင်းတမိခင်နော်လင်းုံငှက်ကြီးကိုယ်တိုင်ကအတိုက်ကိုမှွေနေတာဖြစ်တယ်။ဘာဖြစ်လို့လဲ။အဲ့လိုမှမမှွေဘူးဆိုရင်ဒီလင်းုံငယ်လေးကမကြီးထွားနိုင်ဘူး။ဒီထဲမှာပဲသူပျော်နေပါဒီထဲမှာပဲပျော်နေပါ။နော်။ဆိုတော့အဲ့လိုမှွေနှောက်လာတဲ့အခါမှာသားငယ်လေးကနော်ဒီလင်းုံသားငယ်လေးကဘာဖြစ်လဲ။အိုးစောက်တီးရမယ်။ဟာငါရဲ့အချင်းဒီငါအမိသားစုအတိုက်မြုံလေးတော့ပြက်ပါပြီ။ငါရဲ့အလုတ်ကတော့ခလုတ်ခတ်ချင်းခံပြီးပြက်ပါပြီဆိုတဲ့အခါမှာကျွန်တော်တို့အလုတ်တွေပြုတ်သွားတာမျိုးလား။အလုတ်ပြောက်သွားတော့ဟာအကူရောဘလို့လဲကူရမဲရအကြပါပြီကျွန်တော်တို့အချင်းတွေကလှုပ်ခတ်နေတဲ့အခါမှာဖျားသခင်ကတင့်ကိုပျက်စီးစေဖို့အတွက်ရည်ရွယ်ချက်မဟုတ်ဘဲနဲ့ကျွန်တော်မိသားစုတဲမှာမကြမ်းမချင်းအတိုက်အမြုံလှုပ်ခတ်တယ်လို့ခံစားရတယ်မကြမ်းမချင်းရောက်လာတဲ့အခါမှာလှုပ်ခတ်ခြင်းခံစားရတာကကျွန်တော်တို့ကိုအကျိုးနည်းစေဖို့အတွက်မဟုတ်ဘဲနဲ့ကျွန်တော်တို့အတွက်ဒါဝိကောင်းတဲ့အကျင့်စီတွေကိုတိတဲ့ဖျားသခင်ကအဲ့ဒီအခက်ခဲပြဿနာနဲ့ကြုံတွေ့မှသာလျင်ဖျားသခင်ကကျွန်တော်တို့ပြီးသားအတောင်တွေကိုစပြီးတော့အားလုံးခတ်လာမယ်ဆက်ပြီးဆိုရအာမင်အာမင်လောကပတ်တော်ကိုတင်တာမှန်မှန်နေ့စဉ်စားသုံးမယ်ဆိုရင်မချမ်းမချင်းရောက်လာတဲ့အခါမှာလေအိုးယေရှုဖျားကျွန်မရဲ့ကျွန်မချင်းဖြစ်တဲ့ယေရှုဖျားကျွန်မအကူကြီးပါဆိုပြီးတော့သူတင်စားသုံးထားတဲ့နှုတ်ကပတ်တော်အားဖြင့်တင်းအတောင်မှန်စဖြန့်ဖို့ရအတွက်စဖြန့်ဖို့ရအတွက်ဖျားသခင်ကအလိုရှိတာဖြစ်တယ်ကျွန်တော်တို့အသက်တာကိုအခက်ခဲပြဿနာတွေဖျားသခင်ကစီလွတ်တယ်လို့ကျွန်တော်ဆိုလိုတာမဟုတ်ဘဲနဲ့အခက်ခဲပြဿနာကကျွန်တော်တို့ကိုစစ်မှန်တဲ့ကြီးထွားရင့်ကျက်ခြင်းစစ်မှန်တဲ့နှုတ်ကပတ်တော်လက်တွေ့လိုက်နာကျင့်သုံးခြင်းကိုခေါ်ဆောင်နေတာဖြစ်တဲ့ကြောင့်မလို့ပြဿနာကိုပဲမရှိရှုဘဲနဲ့ပြဿနာရဲ့အထက်မှာကျွန်တော်တို့ကဖျားသခင်နှုတ်ကပတ်တော်ဆွဲကင်တယ်ပေါ့ရောက်တိုင်းဖျားသခင်ကောင်းရင်ပေးပါစေမကြမှာချင်းလာတဲ့အခါမှာနော်ခိုးလုံးရကယ်ရမဲ့လာတဲ့အခါမှာတင်စားသုံးထားတဲ့နော်နေ့စဉ်မှမတင်စားသုံးထားတဲ့နှုတ်ကပတ်တော်ထဲကနေလမ်းမရှိတော့တဲ့အခါမှာအော်ယေရှုခရစ်တော်ကငါဒီလမ်းခီးဖြစ်ပြီ။အော်ယေရှုဖျားကိုရောကျွန်တော်အတွက်လမ်းပြင်ဆင်ပေးမယ်ဆိုတော့ယုံကြည်ပါတယ်။ယုံကြည်ခြင်းနဲ့နှုတ်ကပတ်တော်ကိုဝန်ခံတော့အဖြစ်တင်းအတောင်မှန်ကိုစပြလိုက်ပါ။အာမင်။အာမင်။ဆရာဝန်တွေကလက်မြောက်သွားပြီဆိုရင်စီသမားရဲ့အရှင်ယေရှုခရစ်တော်ရဲ့နာမကိုအားကိုးပြီးတော့ကျွန်တော်တို့ကျမ်းမာချင်အောင်အယယူပါ။အာမင်။ကျွန်တော်အလို့အကင်အတွက်လားငွေကြီးကြီးအတွက်လားဘလို့ပြဿနာမျိုးမစုံတင့်အသက်တာမှာကျွန်တော်ယုံကြည်သူအသက်တာမှာကြုံတွေ့လာတဲ့အခါမှာမိဘမိတ်ကဲ့သို့ကျွန်တော်တို့ပြစ်ထားတာမဟုတ်ပဲねကျွန်တော်တို့နှုတ်ကပတ်တော်စားသုံးထားတဲ့နှုတ်ကပတ်တော်ကိုအစ်တပံပြန်လဲပြီးတော့အသုံးပြုမယ်ဆိုရင်ကျွန်တော်တို့အသက်တာကိုဘုရားသခင်ကနော်ကိုယ်တိုင်ယုံကြည်ခြင်းအဖြစ်မိမိကိုယ်ပိုင်တတ္တိယရှိအဖြစ်တင့်အတောင်ပံကိုစဖြန့်ပို့ရန်အတွက်ဘုရားသခင်ကအလိုရှိတာဖြစ်တယ်ဟုတ်ပြီ ထမြောက်အကျမ်းအခန်းကြီး19အငယ်4ငါသည်အေဂုတ်လူတို့ကိုပြုသောအကြောင်းတင်တို့ကိုရွှေလင်းတပ်အတောင်ဖြင့်ထမ်း၍ကိုဖို့သိမ်းယူသောအကြောင်းကိုတင်တို့သည်သိမြင်ရကြပြီသဘောကရွှေလင်းတပ်အတောင်နဲ့ကျွန်တော်ပြန်ထမ်းတယ်ကျွန်တော်တော့ကိုရောအာကြာသွားပြီကျွန်တော်ဆိုအလုတ်ရှာခဲ့တယ်ကိုရောဘယ်လိုလဲအလုတ်ပထမတစ်ခုတော့ကလည်းနံပါတ်လက္ခဏာနဲ့ဖျားသိခင်ကျွန်တော်အလုတ်ပေးတယ်ဒုတိယအလုတ်မှာလည်းအဲ့လိုနမိတ်လက်ခံတယ်ဖျက်သိခင်ကျွန်တော်ကိုအလုတ်ပေးတယ်နောက်တစ်ခါတတိယအကျင့်အလုတ်ပြန်ရှာဖို့အချောင်းဖြစ်လာတဲ့ခါမှာလဲလူတချို့ကနားမလဲတော့ဘူးဆရာတချို့လည်းကျွန်တော်နားမလဲဘူးကျွန်တော်မိဘတချို့ဆွေမျိုးတချို့ပင်လည်းနားမဟာအလုတ်အစ်စ်ပြန်ရှာပြန်ပြီလားအော်ကိုတော့ကျွန်တော်အပြစ်ရှိလို့များလားအာမျိုးမျိုးနဲ့နော်စောက်တီရမဲ့ဟိုအောက်ကိုပြုတ်ကျသွားတယ်လို့ကိုတော့ဘယ်လိုလဲရက်ကန်ရက်ကန်ဖြစ်ကျွန်တော်ဂျီခါတော့သွားပြီးတင်တယ်လို့ထင်နေရတော့ညာလဲဒီမှာနှုတ်ကပတ်တော်ကကျွန်တော်တို့ကိုခွန်အားပေးထားတယ်တင်တို့ကိုရွှေလင်းတပ်အတောင်ဖြင့်ထမ်း၍ပြုတ်ကြပြီထင်သွားတဲ့အခါမှာလေးအောင်မကြီးကတခါအိုးမိုးပေါ်နေပြန်လာပြီးတော့ပြုတ်ကြမဲ့တန်းငယ်ကိုပြန်ထမ်းသွားတဲ့ပုံစံမျိုးနဲ့ကျွန်တော်တို့အသက်တာကိုလုံးဝကူရကဲရမဲ့ပြီးအောက်ဆုံးပြုတ်ကြပြီးမထင်ပါနဲ့တင်တယောက်ထဲခံစားနေလို့မထင်ပါနဲ့တင်တယောက်ထဲအဆိုးဆိုးရောက်နေပြီးမထင်ပါနဲ့တင်တယောက်ထဲအခန်းတောင်လေးထဲမှာတင်တယောက်ထဲခံစားတွေ့ကြုံနေရလို့မထင်ပါနဲ့ဖျားသခင်ကတင်ဘေးမှာရှိပါတယ်ယေရှုခရစ်တော်ကတဲ့ကိုကြီးဖွင့်တဲ့အစင်သင့်ရှိပါလေယေရှုခရစ်တော်ကိုမျှော်ကြည့်တော်အားဖြင့်ယေရှုခရစ်တော်ကိုပဲခေါ်ကြည့်ကြည့်ပါနော်ပေတရုကရည်ထဲမှာကျွန်တော်လည်းလမ်းလျှောက်ပြရသည်လို့ယေရှုကိုခွင့်တောင်းတော့ကလမ်းလျှောက်ရဲ့ရုပ်တရက်ပဝန်းကျင်ကို तू ကြည့်လိုက်အောင်မြုပ်ကြသွားတယ်အဲ့အချိန်မှာ तू စူးစမ်းပြီးတာဒီလိုရက်ကန်ရက်ကန်နဲ့ तू စူးစမ်းပြီးတာရက်နေမယ်ဆိုရင် तू အောက်ကိုပြုတ်ကျစရာအကြောင်းရှိတော်ညာလေပြုတ်ကျအခါနေအိုကိုရောကျွန်တော်ကိုကယ်ပါလို့ပြောတဲ့အခါမှာယေရှုကကျွန်တော်ကိုကယ်တင်ဖွင့်တဲ့အစင်သင့်စောင့်နေတာဖြစ်တယ်အဲ့ဒါကြောင့်မလို့မိတ်ဆွေကျွန်တော်တို့နေ့စဉ်ကြုံတွေ့နေရတဲ့အခက်အခဲပြဿနာကြားထဲမှာကျွန်တော်တို့ကိုဖျားသခင်အဆုံးထိကျွန်တော်တို့ကိုအာဆုံးအောင်ရောက်စီမှာမဟုတ်ပဲနဲ့ဖြောက်မှတ်တော့သူခုနှစ်ချိန်လဲရင်ခုနှစ်ချိန်ပြန်ထမယ်ဖျားသခင်အတောင်တော်ကတင့်ကိုတစ်ဖန်ပြန်လဲပြီးတော့အထက်ကိုဆောင်ယူသွားမယ်ဆိုတာကိုနှုတ်ကပတ်တော်အားဖြင့်ဖျားသခင်ကရောက်တိုင်းကိုစကားပြောပါစေကောင်းကြီးပေးပါစေကျွန်တော်တို့ဒီမုံတိုင်းတွေရဲ့เนาะအထက်မှာကျွန်တော်တို့ပြန်တန်းတဲ့ဒီရွှေလင်းရုံအသက်တာကိုအားလုံးလည်းသိပြီးသားဖြစ်တယ်။တကယ်ကြီးထွားရင့်ကျက်လာတဲ့ကြီးထွားရင့်ကျက်လာတဲ့တန်မာလာတဲ့ရွှေလင်းရုံများဟာမုံတန်းကိုတွေ့တဲ့အခါမှာမုံတန်းကိုရှောင်ပြီးတော့ဟိုးမိအောက်ကိုဆင်းပြီးတော့ကြောက်ဆောင်ကြောက်ကြားဖဲမှာပုံသွားတယ်ဆိုတော့ delete တဘာဝသူတို့မှမရှိဘူးသူတို့မှမရှိဘူးတကယ်ကြီးထွားရင့်ကျက်လာတဲ့အခါမှာကြီးထွားရင့်ကျက်လာတဲ့အခါမှာတန်မာလာတဲ့အခါမှာခဏကျွန်ပြောခဲ့သလိုပဲနေ့စဉ်အသက်တာမှာစစ်မှန်တဲ့เนาะအသက်ရှင်တဲ့အစာအစာတွေကိုနေ့စဉ်စားသုံးအားဖြင့်ကြီးထွားရင့်ကျက်လာတဲ့လင်းုံဟက်ကလေးကိုမိခင်ကြီးကအတိုက်တွေလှုပ်ခြင်းအားဖြင့်เนาะဒီအပေါ်နဲ့အောက်ကျွားတဲ့ခါမှာပြန်ကယ်တင်တယ်ပြီးတော့ပြန်တင်တယ်ပြန်ကျတယ်အစင်းစင့်ဘုရားသခင်ကကြီးထွားရင့်ကျက်လာစေတဲ့အခါမှာကျွန်တော်အသက်တောင်ကြီးမားတဲ့เนาะမုံတိုင်းတွေတခါမှအသက်တောင်မှာအလောက်ကြီးမားတဲ့ပြဿနာမကြုံဘူးအဲ့လိုမျိုးပေါ့เนาะတကယ်ကြီးမားတဲ့ကျွန်တော်တို့အသက်တောင်ကိုအခက်အခဲပြဿနာနဲ့ကြုံတွေ့စေနိုင်တယ်ဒါပေမဲ့ဘုရားသခင်ဂတိတော်ကအရင်ကောင်းတယ်ကျွန်တော်မခံနိုင်နဲ့တင်မခံနိုင်နဲ့เนาะစုံစမ်းနောက်ချက်ကြီးကိုဖျက်သခင်မပေးဘူးကျွန်တော်မခံနိုင်နဲ့စုံစမ်းနောက်ချက်ကြီးကိုမပေးဘူးတင်အောင်မြင်မယ်ဒီခက်ခဲပြဿနာကိုတင်အောင်မြင်မယ်လို့ဖျက်သခင်ယုံကြည်စိတ်ချလာတဲ့အခါမှာတင်ကိုကြီးမားတဲ့မုံတိုင်းနေနဲ့ပြီးတွေ့နိုင်တယ်ပြီးတွေ့စီတယ်ပြီးတွေ့လာတဲ့အခါမှာလည်းတင်ကိုဖျက်သခင်ကယ်တင်ခဲ့ဘူးတဲ့နမိတ်လက္ခဏာတင်ကိုကယ်တင်ခဲ့ဘူးတဲ့တက်တည်တွေအများကြီးရှိတဲ့အခါမှာဒီပြဿနာရဲ့အခက်ခဲတွေရဲ့เนาะမုံတိုင်းတွေရဲ့အပေါ်တောင်းမြင့်တဲ့နေရာကိုပြန်သွားတဲ့နော်ရွှေလင်းသားရဲ့တန်မာခြင်းရွှေလင်းသားရဲ့စွမ်းအင်ကဲ့သို့သောစွမ်းအင်နဲ့ဘုရားသခင်ကအသင်ကိုဖန်ဆင်းထားတာဖြစ်တယ်ရှင်လင်းုံမကြီးကနော်လင်းယုံရဲ့အငယ်လေးရဲ့လင်းယုံကလေးလေးရဲ့အသက်တာထဲမှာလင်းယုံတယောက်ရှိသင့်ရှိထိုက်တဲ့စွမ်းအင်တွေရှိတယ်ဆိုတော့ तू ကတိတဲ့တကြောင်မလို့အတိုက်ကိုလှုပ်တာဖြစ်တယ်ဒီဟာဒီထက် तू ကြော်လွန်နိုင်မယ်ဆိုတော့လင်းယုံမကြီးကစိတ်ချယုံကြည်လို့တိလို့ကျွန်တော်တို့ကိုအတိလို့လင်းုံကြီးကနော်သူ့ရဲ့ကလေးငယ်ကိုလှုပ်ခါတာအတိုက်ထိုင်မပြုတ်ကြကြအောင်ကိုတင်မလှုပ်ခါတာဖြစ်တယ်နော်ဘုရားသခင်ရဲ့အသက်နဲ့အသွေးနဲ့ရွေးဝဲထားပြီးတော့ဘုရားသခင်ရဲ့ဖြစ်တည်ခြင်းနော်ဘုရားသခင်အသက်ကိုယတာလေကျွန်တော်တို့အသက်တာကျွန်တော်အထဲမှာကျွန်တော်တိတာထက်ကျွန်တော်တိတာထက်တာဝဲကြီးမားတဲ့စွမ်းရင်တကူရှိတယ်ဆိုတာဘုရားသခင်ကတိတယ်အဲ့ဒါတကြောင်အဲ့ဒါကြီးပေါ်ထုတ်ပေးခြင်းတာဘုရားသခင်ကသူမုံတိုင်းရဲ့အထက်မှာသင်ကကျွန်တော်ကအမှန်တကယ်ခရစ်တော်ကိုယုံကြည်ပြီးခရစ်တော်မျှော်ကြည်ပြီးတော့ပြဿနာရဲ့အထက်မှာကျွန်တော်တို့ရဲ့ယုံကြည်ခြင်းအတောင်ပိုင်းဖြန့်လာတဲ့အခါပြဿနာရဲ့အပေါ်ကိုရောက်သွားပြီးတော့ပြဿနာအောင်မြင်ကျော်လွှားဖို့ရန်အတွက်ဘုရားသခင်ကသင်ကိုယုံကြည်စိတ်ချတယ်။ထို့ကဲ့သို့ကြီးထွားရင်ကျက်ဖို့လည်းဘုရားသခင်ကသင်ကို အလိုရှိတာဖြစ်တယ်ဒါကြောင့်မလို့ကျွန်တော်မှဆက်၍ဒီမှာ online မှာခွန်အားကြီးရှုခွန်အားယူကြီးရှုနေကြတဲ့ညီကောင်မတော်မှာကျွန်တော်အသက်တာကိုဖျားသခင်ကပြဿနာရဲ့အထက်မှာเนาะအရန်လှပါတဲ့နေမင်းကြီးပြဿနာရဲ့အထက်မှာပြဿနာတွေကိုကျော်လွှားနိုင်တဲ့เนาะလင်းုံကဲ့သို့သောခွန်အားအစွမ်းတက်တီကိုဖျားသခင်ကထည့်ထားပြီးသားဖြစ်တယ်ဒီမတိလို့ပါဒီမတုံးသေးလို့ပါကျွန်တော်နေ့စဉ်အသက်တာမှာခရစ်တော်ကိုမြှောက်ကြည့်တော်အဖြစ်နေ့စဉ်အသက်တာမှာပြဿနာရဲ့အထက်ကိုနေ့စဉ်ကြော်လွန်နေတော်သူများဖြစ်ပါမိကြအရောက်တိုင်းကိုဖျားသခင်ကောင်းရင်ပေးပါစေခဏနေရကျွန်တော်ဝင်ငှအခဲတဲ့နှုတ်ကပတ်တော်တွေကခရစ်တော်ကိုမိမိသက်သခင်ကယ်တင်ပိုင်ရှင်ဖြစ်လက်ခံယုံကြည်ပြီးတော်သူများအတွက်ရည်ရွယ်တာဖြစ်ပြီးတော့မိတ်ဆွေကတကယ်လို့များယေရှုခရစ်တော်ကိုအသက်သခင်ကယ်တင်ပိုင်ရှင်ဖြစ်လက်ခံယုံကြည်ထားခြင်းမရှိသေးဘူးဆိုရင်တို့မဟုတ်ယေရှုခရစ်တော်ကျမအတွက်တသခင်ကတည်းကပိုင်ရှင်ဖြစ်လက်ခံယုံကြည်ပြီးတာတိတ်မတေချာသေးတော်သူများရှိမယ်ဆိုရင်နှုတ်ကပတ်တော်လေးနှစ်ပိုင်းနဲ့ကျွန်တော်ခွန်အားပေးခြင်းနဲ့ဒါကဘာလဲဆိုတော့ယောဟန်အခန်းကြီး3ငယ်15ဆက်ခွန်အကြောင်းမူကားထိုသားတော်ကိုယုံကြည်တော်သူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရမည်အကြောင်းဒီဘုရားသခင်သားတော်ကိုယုံကြည်တော်သူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရစေခြင်းကဘုရားသခင်သည်မိမိ၌တပါးသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏လောကီသားတို့အားအပြစ်စီရင်ခြင်းကဘုရားသခင်သည်သားတော်ကိုဤလောကသို့ဆီလွတ်သည်မဟုတ်လောကီသားတို့သည်ကိုယ်တော်အားဖြင့်ကယ်တင်ခြင်းသို့ရောက်မည်အကြောင်းဆီလွတ်တော်မူ၏ဘုရားသခင်ရဲ့သားတော်ယေရှုခရစ်တော်ကိုလက်ခံယုံကြည်သောအဖြစ်သင်ကဘုရားသခင်ရဲ့သားဖြစ်ရတဲ့ခွင့်ကိုသဘောတကူကတော့ရွှေလင်းယုံကဲ့သို့သောကောင်းကင် identity ရတဲ့သူဖြစ်သင်ကိုဘုရားသခင်ကကောင်းကြီးပေးခြင်းသာဖြစ်တယ်ယေရှုခရစ်တော်ကိုမိမိအသက်သခင်ကယ်တင်ပိုင်ရှင်အဖြစ်လက်ခံယုံကြည်သောအဖြစ်ကောင်းကင်နိုင်ငံသားဖြစ်နိုင်ပါမိကြောင်းအရောက်တိုင်းဖခင်ကောင်းကြီးပေးပါစေနောက်ထပ်ကြံပိုက်တစ်ခုကယောမ10:17အဘယ်သို့နည်းဟုမူကားတင်သည်သခင်ယေရှုကိုနှုတ်ဖြင့်ဝန်ခံ၍ဘုရားသခင်သည်သူ့ကိုတည်ခြင်းမှထမြောက်စီတော်မူပြီဟုစိတ်နှလုံးထဲ၌ယုံကြည်လျင်ကယ်တင်ခြင်းသို့ရောက်လိမ့်မည်အာမင်ကယ်တင်ခြင်းသို့ရောက်ခြင်းကနှုတ်ဖြင့်ဝန်ခံရ၏ကျမ်းစာလာသည်ကထိုကြောက်ကိုအမိပြုတော်သူမိဒီကရှက်ကြောက်ခြင်းမရှိနိုင်ရဟုလာတည်းထိုကြောက်ကိုအမိပြုတော်သူမိဒီကဆိုလိုတာကခရစ်တော်ကိုကျွန်တော်တို့လုံသားထဲနဲ့ယုံကြည်ပြီးနှုတ်ကနေယေရှုဖျားကိုတော်ကကျွန်တော်ရဲ့ကယ်တင်ရှင်ဖြစ်တယ်ကျွန်တော်ကိုကယ်ပါကျွန်မကိုကယ်တင်ပါသူစိတ်လုံးထဲနဲ့ယုံကြည်ပြီးတော့ယေရှုခရစ်တော်ကိုဖျားသခင်ကနော်တည်ခြင်းထဲနဲ့ရှင်ပြန်ထမြောက်စေလို့ယုံကြည်လက်ခံလာတဲ့အခါမှာမိတ်ဆွေကနော်ကောင်းကင်နိုင်ငံသားအသစ်ဖြစ်ဖျားသခင်အသင်ကိုမွေးဖွားစေမှာဖြစ်တယ်တင်အသက်တပံမွေးဖွားလာတဲ့အခါမှာကျွန်တော်တို့နေ့စဉ်နှုတ်ကပတ်တော်မှန်မှန်စားသုံးခြင်းအဖြစ်အသက်ရှင်တဲ့နှုတ်ကပတ်တော်မှန်မှန်စားသုံးခြင်းအဖြစ်ဘုရားသခင်တင့်ကိုတဖြည်းဖြည်းကြီးထွားရင့်ကျက်ပြီးတော့ကျွန်တော်အသက်တာကိုပြဿနာရဲ့အထက်မှာနော်အောင်မြင်တော်သူထက်တာဝိအောင်မြင်တော်သူများဖြစ်ပါမယ်ကြောင့်ဘုရားသခင်အလိုတော်အကြံစီတော်ဖြစ်တယ်။ဘုရားသခင်အလိုတော်အကြံစီတော်ကောင်းကင်နိုင်ငံမှာပြည့်စုံတဲ့ကဲ့သို့ယနေ့နှုတ်ကပတ်တော်ခံယူနေတဲ့ကျွန်တော်အသက်တာပေါ်မှာတော်ကောင်းကြားနာနေတဲ့ဓမ္မမိတ်ဆွေညီကောင်တော်များအသက်တာပေါ်မှာတော်ကောင်းပြည့်စုံပါမယ်ကြောင့်ယေရှုခရစ်တော်ကအထူးထူးသဖြင့်ကောင်းရင်ပေးပါစေ။တန်ရှင်တော်ဝိညာဉ်တော်ဖျားအရောက်တိုင်းနားလည်နိုင်သည့်မဆဆောင်းလျှောက်ကူညီပေးပါစေ။အရောက်တိုင်းဘုရားသခင်ကောင်းရင်ပေးပါစေ။အာမင်။